နိုင်ငံရေးကျင်းသားတွေကိုနိုင်ငံရေးပြစ်ဒဏ်ကိုပဲပယ်ဖျက်ပေးနိုင်ပြီးအခြားပြစ်မှုကိုပါကျူးလွန်ခဲ့သူတွေကိုတော့လက်ကျန်ပြစ်ဒဏ်တွေကိုကြားခံရမှာဖြစ်တယ်လို့အစိုးရပိုင်သတင်းစာကသဘောထားထုတ်ပြန်ကြေညာလိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းနေတဲ့အဖွဲ့တွေကပယ်ချလိုက်ကြပါတယ်။ဒီထုတ်ပြန်ချက်ဟာလက်ရှိအစိုးရဖော်ဆောင်နေတဲ့အမျိုးသားပြန်လည်တည်မြဲရေးကိုများစွာထိခိုက်နိုင်စေတယ်လို့လက်ကျန်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစိုးရနဲ့လှုပ်ရှားသူတွေရဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မှာလည်းယုံကြည်မှုပြပြားစီတယ်လို့ပြောဆိုကြပါတယ်အထင်းသိမ်းခံရစေနိုင်ငံအကျဉ်းသားတွေကိုချွင်းချက်မရှိအ мян ဆုံးပြန်လှုပ်ပေးဖို့ကိုလည်းနိုင်ငံအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်အသေးစိတ်ကိုမတ်ဆွမွန်ကတင်ပြပါမယ
်လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကသမရထံကိုတင်ပြလာတဲ့နိုင်ငံရေးအကျဉ်းသား30အနက်က28ဦးကိုနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ပြစ်ဒဏ်ကိုနိုင်ငံတော်သမရယုံအမိန့်နဲ့ပယ်ဖျက်ပြီးဖြစ်ပေမဲ့လို့အခြားပြစ်မှုကျူးလွန်ထားတဲ့ပြစ်မှုတွေကိုတော့သက်ဆိုင်ရာတရားရုံးတွေရဲ့ပြစ်ဒဏ်ချမှတ်ထားမှုအတိုင်းဖြစ်စေရမယ်လို့အစိုးရပိုင်းသတင်းစာတွေမှာနိုဝင်ဘာလ၁ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်လိုက်တာပါ။အဲ့ဒီသဘောထားထုတ်ပြန်ချက်အပေါ်မှာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AAPP နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS တို့ကပယ်ချလိုက်ပါတယ်။ဒီထုတ်ပြန်ချက်ဟာအစိုးရကနေဖော်ဆောင်နေတဲ့အမျိုးသားပြန်လည်တင်မြတ်ရေးကိုရှေ့ရှုတဲ့အပြုသဘောဆောင်တဲ့ထုတ်ပြန်ချက်မဟုတ်ဘူးလို့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဘက်အတွင်းရင်းမှုကိုဘိုကြီးကဝေဖန်လိုက်ပါတယ
်အစိုးရဘက်ကထုတ်ပြန်ကြေညာတဲ့သဘောရဒီလူတွေကနိုင်ငံရေးအကျဉ်းသားမဟုတ်ဘူးရိုးရိုးဒီကသူတို့အကျဉ်းသားတွေဖြစ်တယ်ဆိုတဲ့သဘောကိုဆောင်တယ်အခုလိုမျိုးထုတ်ပြန်တဲ့အခါကျတော့သူတွေအများစွာလည်းဒီတယောက်ချင်းတွေဘာကြောင့်ဖမ်းခံရတယ်လဲဆိုတာကိုပုံပြီးတော့ပြီးသွားတယ်ဒီလူတွေကတကယ်ကိုဖမ်းဖို့မဖမ်းသင့်ဘူးရှုပ်ကိုလွတ်ပေးပြင်တယ်ဆိုတဲ့အမြင်မျိုးကသူတွေကြားထဲမှာပို့ပြီးတော့ဖြစ်လာလိမ့်မယ်ကျွန်တော်တို့ပြောချင်တာကဆက်ပြီးတော့ကျွန်တော်ဆွေးနွေးဖို့လိုတယ်တယောက်နဲ့တယောက်အမြင်မတူတာတွေရှိနေနိုင်ပါတယ်အမြင်မတူတာတွေရှိနေတဲ့အခါကျတော့ဒီအမြင်မတူတာကိုကျွန်တော်တို့ကဆွေးနွေးရင်းနဲ့အဖြေချသွားတာအကောင်းဆုံးဖြစ်မှာပါ
အခုပြစ်မှုပြစ်ဒဏ်ကြခံနေရတဲ့တိုင်းရင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေဟာသူတို့အမှန်တကယ်ကျူးလွန်ခဲ့ခြင်းမရှိတဲ့အမှုတွေအတွက်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ခံထားရတယ်လို့လွတ်လပ်ပြီးတော့မျှတတဲ့တရားရေးစီရင်မှုတွေကိုလည်းမရခဲ့ဘူးလို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကလည်းထောက်ပြပါတယ
်။ဒါကျွန်တော်တို့အနေနဲ့ဒါမဖြစ်ဖြစ်လူကြည့်ကြပါတယ်။ဟုတ်တယ်ဆိုဒီပုံမှာကျွန်တော်တို့ဝါပြရလဲဆိုလို့ရှိရင်သူတို့ကနိုင်ငံရေးနဲ့ဆက်မျိုးပြီးတောင်းကြတဲ့လူတွေဖြစ်တယ်။ဒုတိယတစ်ခုကသူကတကယ်လို့စစ်မှန်တဲ့တရားဥပဒေရဲ့ဒီဆုံးဖြတ်ချက်ကိုမရတဲ့လူတွေဖြစ်တယ်။နောက်တစ်ခုကတချို့ဆိုလို့ရှိရင်လည်းတကယ်လို့မကျူးလွန်ဘဲနဲ့ကျူးလွန်ခဲ့ရတယ်၊ကျူးလွန်ပြီးတော့ဆွဆွဲပြီးတော့ထောင်ချခံရတဲ့လူတွေရှိတယ်။ဒါတွေအကုန်လုံးကိုပြောမယ်ဆိုလို့နိုင်ငံရေးကျန်းမာအလုံးကိုလွတ်ပြေးမယ်လို့ဆုံးဖြတ်ထားရင်ဒါတွေကိုကျွန်တော်တို့တရားစီရင်ပြီးတော့ရိုးသားလွတ်ပြေးရမှာဖြစ်ပါလေ။
ဒါကြောင့်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအစဉ်တစိုက်လှုပ်ရှားခဲ့သူတွေနဲ့သမ္မတကနေဖွဲ့စည်းပေးထားတဲ့လက်ကျန်နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီတို့ပူးပေါင်းပြုစုထားတဲ့စာရင်းအတိုင်းနိုင်ငံရေးအကျဉ်းသားအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့လေးလေးနက်နက်တောင်းဆိုပါတယ်လို့ကိုဘူကြီးကပြောပါတယ
်။အခုဒီကျွန်တော်တို့ပြုစုထားတဲ့စာရင်းအရာပေါ့နော်။အဲ့ဒီတချို့လှုပ်ရှားသူတွေနဲ့ဒီပြည်သမားရေးတွေကိုထောက်ခံတဲ့သူဒီလူက85ယောက်ဂျန်နယ်10ယောက်အပါအဝင်ပေါ့85ယောက်ထောက်ချပြီးတာဖြစ်နေလေ။ဒီရလောက်ကကျင်ဆင်နေရတာရှိပါတယ်။နောက်အဲ့ဒီအပြင်ကေသမား50ပူရောထောင်ချက်နေရရှိတယ်။နောက်ကေသမားတွေကဂျာပေါင်းများစွာသောကေသမားတွေကအမှုရင်ဆိုင်နေရတယ်ရှိပါတယ်။ဒါကဒီ2014ရဲ့မှာဖြစ်နေတဲ့ပြဿနာပါ။နောက်ဒီစောစောတော့ပြောတဲ့85ယောက်ထဲမှာအခုကျွန်တော်တို့အငင်းပေါ်ကိုဖြစ်နေတဲ့28ယောက်လည်းပေါ်ပါတယ်။
သမရဦးသိန်းစိန်ရဲ့နိုင်ငံတကာခီးစဉ်အတွင်းမှာ2013ခုနှစ်အကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရဘူးလို့ပြောကြခဲ့ပေမဲ့လို့အခု2014-2015အကူပြောင်းကာလမှာအမှုရင်ဆိုင်နေရစဲရာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေအတွက်လည်းသမရအနေနဲ့တရားနည်းလမ်းကြကြဆောင်ရွက်ပေးဖို့ကိုရဲအောင်ကတောင်းဆိုပါရစေ။
2013ခုရဲ့မှာလည်းလှုပ်ပြီး2014-2015မှာတော့ဒီလက်ရှိဒီစကြမ်းမှာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတဲ့ဆက်ပြီးဖြန်းအောင်ပဲသတိထားမယ်လို့ပြောလို့ရှိတယ်မရှိဘူးဆိုတာကိုပြောပြတဲ့သဘောမျိုးဖြစ်နေပါလေ
။နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတာကတော့အစိုးရနဲ့လှုပ်ရှားသူတွေရဲ့ခြားနိုင်ငံရေးအကျဉ်းသားဆိုတဲ့တရားဝင်တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တသက်မှတ်မှတ်ရှိဖို့အရေးကြီးလိုအပ်ပါတယ်။လူခွင့်ရေးလှုပ်သမားလဲသမားအရေးတက်ကြွလှုပ်ရှားသူနိုင်ငံရေးသမားတွေကိုအာဏာပိုင်တွေဘက်ကပုံမှန်တွေအမျိုးမျိုးတက်ပြီးဆက်ပြီးတော့ဖမ်းနေတာကလည်းလက်ရှိပေါ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ရုပ်ရော်နေတာကိုပြသရာရောက်တယ်လို့အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်ပါတယ်ရှင်။